အမေရိကန်ပြည်ထောင်စုဟာနေချက်ဝါဒရည်မှန်းချက်တွေရှိနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကစစွဲပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကပူတင်ဟာနှစ်ဆင်လုံးနေကြရုတ်တံကနေတိုက်ရိုက်မေခွန်းဖြေကြတဲ့အစီအစဉ်မှာအမေရိကန်သမ္မတကိုယ်စားလှယ်လောင်းနေဖြစ်တဲ့ဒီမိုကရက်တစ်ပါတီကိုစားပြုဟီလာရီကလင်တန်နဲ့ရီပက်ဘလီကန်ပါတီကိုစားပြုဒေါ်နယ်ထရန့်တို့အနက်ဘသူကရုရှားနိုင်ငံအတွက်ပိုဆိုးမလဲဆိုတဲ့မေခွန်းကိုသူကပြန်လည်ဖြေကြားခဲ့တာပါ။ဒါဟာလူတူတယောက်ချင်းနဲ့ပဲဆိုင်တဲ့ကိစ္စမဟုတ်ပဲအမေရိကန်ပြည်ထောင်စုအနေနဲ့အထူးအဆင့်တန်းနဲ့အထူးအခွင့်အရေးတွေရဖို့အတွက်မှားယွင်းတဲ့ရည်မှန်းချက်နောက်ကိုဆက်လိုက်မလားဆိုတာနဲ့ပဲဆိုင်တယ်လို့ရုရှားသမ္မတကဖြေကြားခဲ့ပါတယ်။စီးရီးယားပြည်ပခန့်နဲ့ပတ်သက်ပြီးမှတ်ချက်ပြုပြောကြရမှာတော့စီးရီးယားရဲ့ဖွဲ့စည်းပုံအခြေခံဥပဒေသင်ပြဌာန်းနိုင်မှုဆွေးနွေးရမှာစီးရီးယားပြည်သူတွေပါဝင်သင့်ပြီးစီးရီးယားရဲ့ပြဿနာတွေကိုစိတ်ရင်းနဲ့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့သူကပြောကြားသွားပါတယ်။